နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂတိအမှုတွေကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေယူခဲ့တယ်ဆိုတဲ့အဂတိမှုဆွဆွဲချက်အမှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေယူခဲ့တဲ့ဆိုတဲ့အာဂတိမှုဆွဲချက်အတွက်အပြစ်သက်အမိန့်ကိုဒီကနေ့ဧပြီလ28ရက်နေ့နေပြည်တော်တရားရုံးကနေဒေါ်ဆန်းစုကြည်ကိုထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ဒီအမှုမှာဦးဖြိုးမင်းသိန်းကိုယ်တိုင်တရားရုံးမှာတရားလိုတက်တဲ့အဖြစ်ထွက်ဆိုခဲ့တာပါ။ဒေါ်ဆန်းစုကြည်အနေနဲ့နောက်ထပ်အာဂတိမှုဆွဲချက်တွေအတွက်တရားရုံးမှာချက်မှန်ရင်ဆိုင်ရဖို့ရှိသေးတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။နေပြည်တော်မှာသူတရားရုံးနဲ့ကျွန်တော်တို့ဒေါ်ဆန်းစုကြည်ကိုဥဖြိုးမင်းသိန်းဆန်းကနေဒေါ်လာတွေကျွန်တော်တို့ရွှေတွေလက်ခံထားမှုပေါ့လက်ခံမှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးအမှုစစ်ဆေးပါတယ်အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့အမှုပေါ်ပေါက်တဲ့အတွက်ကြောင့်မလို့အဲ့ဒီလိုက်ဆောင်မှုတိုက်ဖြစ်ရေးဥပဒေနဲ့တခြားဆက်ဆက်ဥပဒေတွေကကျွန်တော်ထောင်ဒဏ်5နှစ်ချမှတ်ပါတယ်ဗျာဆန်းတဲ့အမှုတွေကတော့ကျွန်တော်ဆက်ဆက်ပါမှာခင်ဗျကျွန်တော်တို့အဂတိလိုက်ဆောင်မှုနဲ့ပတ်သက်တဲ့ဟာတွေရှိသေးတယ်အစာဦးတွေဒါမီနီယာနဲ့ပတ်သက်ပြီးတော့ကြာလောက်ဆောင်ခဲ့တဲ့လုပ်ငန်းတွေရှိသေးတယ်ဒါတွေကိုလည်းဆက်လက်ဆက်ဆေးတော့မှာဖြစ်ပါတယ်။ကျမရဲ့အချိန်ကြီးကောင်းမှပါလေဗျ။ဟုတ်ကဲ့ကျွန်တော်တို့ဒါချိန်တိတ်တာတော့ရခင်တိုင်းပဲကျွန်တော်တို့ရခင်နဲ့နေရမှာပဲရှိပါတယ်ဗျ။ဟုတ်ကဲ့
ဒီကိလေသုံးဖြတ်တဲ့အမှုကတော့ရခင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ကခွဲယူခဲ့တယ်လို့ဆွဆွဲထားတဲ့အမှုဖြစ်ပါတယ်။ဒီအမှုဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရဆွဲဆိုခံရတဲ့အမှုလည်းဖြစ်ပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတဦးကတရားလိုအဖြစ်တိုက်တန်းတဲ့အမှုလည်းဖြစ်ပါတယ်။စစ်ကောင်စီဟာဒေါ်ဆန်းစုကြည်ကိုဒီအမှုအပါအဝင်အဂတိအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အဂတိအမှု10မှုကျော်အပြင်ကိုပဲနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများပြားနဲ့တရားစွဲဆိုခံထားပါတယ်။အခုအမှုကိုမနေ့တော့ကအပြစ်သက်အမိန့်ချဖို့အတွက်တရားရုံးကရက်ချင်းပေးခဲ့ပေမဲ့လို့ရွှေ့ဆိုင်ခဲ့ပြီးတော့ဒီကနေ့ကျမှအခုလိုအမိန့်ချမှတ်လိုက်ကြပါ။ဒီကနေ့တရားခွင်မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ရှိနေခဲ့ပြီးအခုအမှုတရားစီရင်မှုအတွက်မကြေမနက်ဖြစ်နေတယ်လို့တရားခွင်နဲ့နှိစက်သူတွေကပြောပါတယ်။အမှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းအမိန့်ချမှတ်ခဲ့ရင်အထက်တရားရုံးတွေစီကအစစ်စစ်အယူခံဝင်မယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပြောဆိုထားတယ်လို့လည်းသူတို့နဲ့နှိစက်သူတွေကပြောပါတယ်။ဒီအမှုမှာဒေါ်ဆန်းစုကြည်လက်ခံယူခဲ့တဲ့ဆိုတဲ့ဒေါ်လာနဲ့ရွှေတွေဟာဒေါ်ဆန်းစုကြည်ရဲ့လက်ဝယ်နဲ့အိမ်မှာသိမ်းဆည်းရမိတာမျိုးမဟုတ်တာ။နောက်ဆွဲဆိုချက်ဟာဥရိကျောင်းနဲ့မင်းကြီးညွတ်တာတွေကိုဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကထောက်ပြခဲ့ကြပါတယ်။ဒါအပြင်ဆွဲဆိုခံရတဲ့အချိန်မှာဒေါ်ဆန်းစုကြည်ဟာလွတ်တော်ကိုယ်စားလှယ်တအူးအနေနဲ့ပဲရှိပြီးလွတ်တော်ကိုယ်စားလှယ်ကိုဆွဆွဲပြစ်တယ်မယ်ဆိုရင်လက်ရှိရှိနေတဲ့ပြည်အောင်စုလွတ်တော်ရဲ့ခွင့်ပြုချက်ယူရမယ်ဆိုတဲ့အချက်ကိုလည်းရှင်းလင်းတွေကထောက်ပြခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းယူထားပေမဲ့ဥတီခွန်မြက်ကိုပြည်အောင်စုလွတ်တော်ဥက္ကဋ္ဌအဖြစ်နေရာပေးထားတာဟာလွတ်တော်အသက်ဝင်နေတုန်းပဲဆိုတာကိုရှင်းလင်းတွေဘက်ကညှိနှိုင်းပြောဆိုတာပါ။ဒေါ်ဆက်စုကြည်ကိုယ်တိုင်ကလည်းဒီလိုအဂတိအမှုတွေဟာမဟုတ်မမှန်ဆွဆွဲတာဖြစ်ပြီးသူ့မှာအပြစ်မရှိဘူးလို့တရားရုံးကိုခြေပါခဲ့ပါတယ်။အမှုနဲ့ပတ်သက်လို့တရားရုံးကိုသတင်းတောက်တွေလာခွင့်မရှိတယ်လို့ရှင်းနေတွေကလည်းအမှုအကြောင်းမပြောစရာဘူးလို့စစ်ကောင်စီကပိတ်ပင်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကဒေါ်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲဆိုထားပြီးဒီကနေ့အမှုအပါအဝင်6မှုအတွက်ထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်ရှင်။